ุมคะ
จนวาดนาก็สาผัดอ่ะลูริโอสาผัดป่ะอะยังอ่ะจนผัดผู้ได้สาอุเตจาตะเงินจีนนี่ก็เปาะป่ะบ่ดาใบเมตรุก็น้ําถองเลยจ้ะจนเปล่าราริโอจောက်เด้จนใส่ไม่ก้าวบ่ป่ะดาใบเมเกษาไม่สิบ่อะคือจนสาผัดตันโอจ้ายินเปาะเด้จนไม่ลายินเหม่อเด้ตุริအဲ့ဒီအင်ဂျီတွေမှာရှိနေ
မိတ်ဆွေတို့ကျွန်တော်ဝေးရအောင်ရောက်ပါပြီခင်ဗျာ
ကဲမိတ်ဆွေများခင်ဗျာဒီနေ့ညမှာလေကျွန်တော်ရဲ့လက်ထဲမှာပါလာတဲ့စာအုပ်ကလေးဟာပြီးခဲ့တဲ့တစ်ခေါက်ကကျွန်တော်ဖတ်ပြပေးနေတဲ့စာရေးဆရာလွင်ဝှန့်ရဲ့တိမ်မင်းခေါ်တန်ဆိုတဲ့စာအုပ်ကလေးကိုဒီညမှာလေကျွန်တော်ယူလာခဲ့တာပါအဲ့တော့ဒီစာအုပ်ကလေးရဲ့အဆက်ကိုကျွန်တော်ဆက်ပြီးတော့ဖတ်မပြပေးခင်ပြီးခဲ့တဲ့တစ်ခေါက်ကကျွန်တော်တို့ရင်နာခဲ့တဲ့နေရာလေးကိုအနည်းချင်းတော့ပြန်ပြီးတော့ပြောပြပေးခြင်းနဲ့ကိုမမောင်ဦးဟာစိတ်ညစ်ညစ်နဲ့ရွာတွေရအရက်ဆိုင်မှာသွားပြီးတော့အရက်တောက်နေရဲ့ဒီလိုနဲ့အရန်မိုးချိုလာတဲ့အချိန်မှာကျတော့ကိုမမောင်တို့ရောက်အရက်မိုးပြီးတော့ရွာလန်းအတိုင်းအိမ်ကိုပြန်ခဲ့တယ်။ဒါပေမဲ့သူပြန်ခဲ့တာအိမ်ကိုပြန်မရောက်ဘဲနဲ့ဆရာဦးတင်မဝင်းကိုကိုအောင်စိုးတတ်ခဲ့တဲ့နေရာကိုသူရောက်သွားခဲ့။အဲဒီအချိန်မှာဆရာဦးတင်မဝင်းကလေသူကမကြွမလွတ်ဘဝနဲ့ကိုမမောင်ဦးကိုပြန်ပြီးတော့သင်္ကန်းစာပေးနေတဲ့အခန်းကိုရောက်နေတာပါ။အဲတော့ဒီဝတ္ထုလေးရဲ့အဆက်ကိုဒီညမှာကျွန်တော်ဆက်ပြီးတော့ဖတ်ပြပေးချင်ပါ रे ကိုမမောင်ဦးစီကိုမနက်9နာရီလောက်သွားဖို့အတွက်စီစဉ်ထားပြီးအိယာစောစောဝင်ခဲ့ပေမဲ့လေမျက်လုံးကနာကျင်ကြိုက်ခဲနေတဲ့အပြင်မခံမရက်နိုင်အောင်ရားရံနေတဲ့အတွက်အိတ်မပြောင်းနိုင်သေးပါဘူးတနေ့မိုးပေါ်ကိုအချိန်ပြင်းစွာကြာနေတဲ့မိုးဆက်မိုးပေါက်တန်နေတဲ့အတူမိုးချင်းတန်နေကြာနေအတန်တစ်ခုကိုကြားလိုက်ရတဲ့အတွက်နားဆွင့်လိုက်ပါ रे
အောင်စု
ရင်ကောင်းနေရနေထွက်လာတဲ့အတန်တခုကိုပီပီတတ်တာကြားလိုက်ရတဲ့အတွက်အသေးချာနားစိုက်ထောင်နေပါတယ်ကြားလိုက်ရတဲ့အတန်ကယောက်ျားတစ်ယောက်ရဲ့အတန်ဖြစ်ပြီးတော့နာမည်ကိုပီပီတတ်တာခေါ်လိုက်တဲ့အတွက်အတိမိတ်ဆေတစ်ယောက်ကတဲပြင်ကနေခေါ်နေရလားလို့တွေးလိုက်မိပါတယ
်အောင်စို
းဝေးဘယ်သူလဲကွာ
ကိုအောင်စိုးကပြန်ထိုးလိုက်ပေမဲ့လေဘယ်သူဘယ်ဝဖြစ်ကြောင်းကိုထပ်မပြောတဲ့အတွက်ချင်းအောင်နေရနေအပြင်ကိုထွက်လိုက်တဲ့အချိန်မှာတော့အရန်ကိုစိုးဝါလွန်းတဲ့အပုံနံတစ်ခုကနှကောင်းတဲကိုတိုးဝင်လာခဲ့ပါတယ်
။အောင်စု
နမေခေါ်နေတဲ့အတန်ကတဲပြင်းရနေမဟုတ်ဘဲနဲ့တဲအတွင်းမှာဖြစ်နေတဲ့အတွက်ကြောင့်မလို့ကိုအောင်စုစိတ်ပူသွားပါရယ်။ဟာ
အေးဆန်းအေးဆန်းမီးထွန်းစမ်းပါဦးဟာ
ညီမဖြစ်သူမအေးဆန်းကိုအော်ခေါ်ပြီးတော့နှိုးပေမဲ့လေမအေးဆန်းစီရနေပြီးတော့ပြန်ထူတဲ့အတန်မကြားရတဲ့အတွက်ကြောင့်အဲ့ရဘေးကဖျောင်းနိုင်တဲ့မီးချစ်ကိုလက်နဲ့ဆမ်းယူပြီးတော့မီးထွန်းကြီးလိုက်ပါတယ
်ဟာအမလေးဗျာ
တကောလုံးကဖူးရောင်ပုတ်ပွားပြီးတော့ညလုံးနှစ်ဖက်ကအပြင်ကိုပြူထွက်ပြီးလက်ကားရခြေကားရနဲ့မလန်းမကန်းမှရက်နေတဲ့အရာကိုဖျောင်းနိုင်မီးအလင်းရောင်အောက်မှမြင်လိုက်ရတဲ့အခါကိုအောင်စိုးအလန့်တကြားဖြစ်သွားပါတယ်ရှင်ပွက်တွေပေးကြံပြီးတော့အရေပြားတွေကလည်းဖောင်တင်ပြီးကွဲရနေတဲ့အဲ့ဒီအရာကတက်ရှိလူသားတယောက်မဟုတ်ကြောင်းကိုကိုအောင်စိုးသိလိုက်ပါတယ
်အောင်စိုး
ဟာအမလေးဗျာအေးဆိုင်
အဲ့ဒီယာကြီးစီယာနေနာမည်ခေါ်လိုက်တဲ့အတန်ကိုပီပီတတ်တကြားလိုက်ရတဲ့အခါမှာတော့ကိုအောင်စိုးစက်သိမ်းမွေးညင်းနေထားပြီးမအေးဆန်းကိုအော်ဟစ်ပြီးတော့အကူညီတောင်းပါရယ်မအေးဆန်းစီယာနေပြန်ထူတဲ့အတန်ကိုမကြားရတဲ့အတွက်မအေးဆန်းအတွက်စိတ်ပူလာပြီးနောက်ကိုတဖြည်းဖြည်းဆုပ်ပြီးတော့ခေါင်းရင်းထင်ရမှာချိတ်ထားတဲ့လွယ်ရည်ထဲကတမြောင်ကိုအမြန်နှိုက်ယူလိုက်ပါတယ်အဲ့ဒီအချိန်မှာဖောင်ကာပုတ်ပွားနေတဲ့အရာကြီးကတဖြည်းဖြည်းနဲ့လူတယောက်ရုပ်သွင်းပေါ်လာပါတော့တယ်
။ဟာဆရာကိုတင်မောင်ဝင်
းဆရာဦးတင်မောင်ဝင်းရဲ့ရုပ်သွင်းကိုမြင်လိုက်ရတဲ့အခါမှာတော့လက်ထဲကတမြောင်လွတ်ကျသွားမတတ်တုန်လှုပ်သွားပါတော့တယ်။ဆရာဦးတင်မောင်ဝင်းရဲ့မျက်လုံးတွေကဒေါသခိုးကြောင့်စူးရှနေကြပါတယ်။လေပင်အနှံ့မှာကလည်းတမြောင်နဲ့ထိုးသွင်းထားတဲ့အပေါက်တွေနဲ့ပြည့်နှက်နေပြီးတော့သွေးတွေစွန့်ထင်းနေတဲ့အဖြူရောင်ရှဲင်းကြီးပေါ်မှာစုပ်ပြဲနေတဲ့အပေါက်များကိုမြင်တွေ့နေရပါတယ
်။ဟာကျုပ်တောင်းပန်ပါတယ်ဗျာ။မောင်တက်ခိုင်းလို့တက်ရတာပါ။ကျုပ်ကိုဘာမှမလုပ်ပါနဲ့နော်။စ ဆရာဦးတိမ်မာဝင်ကကိုအောင်စိုးကိုစူးစူးဆိုက်ဆိုက်ကြည့်ပြီးညာဘက်လက်ကိုဖြန့်ပြလိုက်တဲ့အခါမှာတော့ညိုမဲနေတဲ့မျက်လုံးတစ်လုံးကိုညင်တွေ့လိုက်ရပါတယ်။ဟာ!ကျုပ်မျက်လုံးကိုအောင်စိုးအလန့်တကြားရေရွလိုက်တဲ့အချိန်မှာတော့ဆရာဦးတိမ်မာဝင်ကတဖြည်းဖြည်းအနားကိုတိုးကပ်လာနေပါတယ်။ထွက်ပြေးဖို့အတွက်ကလည်းလွတ်မြောက်ဖို့ကမလွယ်ကူတဲ့အတွက်ကြောင့်တမျောက်ကိုစုပ်ကန်လိုက်ပြီးကြောက်ကြောက်လန့်လန့်နဲ့ရင်ဆိုင်ရပါတယ်။ကျုပ်စီကိုမလာနဲ့လို့ပြောနေရနော်ဒီမှာတွေ့လားခမရောတတ်ခဲ့တဲ့ဓမြောင်အနားကိုရောက်လာတဲ့ဆရာဦးတင်မာဝင်ကိုဓမြောင်နဲ့အချက်ပေါင်းများစွာထိုးနှက်ပေမဲ့လေဓမြောင်ကဆရာဦးတင်မာဝင်ရဲ့ခန္ဓာကိုယ်ကိုဖောက်ထွင်းသွားပါရယ်ကျေလောင်တဲ့မိုးချိန်တန်တဲ့အတူကိုအောင်စိုးတယောက်လေထဲကိုမြောက်တက်ပြီးလွင့်ဆင်သွားပြီးတော့အိမ်တိုင်းကိုခေါင်းနဲ့စောင့်မိသွားပါရယ်ကြောက်လန့်တကြားပြေးလာခဲ့ရတဲ့အတွက်အိမ်ကိုရောက်တဲ့အခါအမောဆိုပြီးတတိလက်မတက်ဖြစ်နေပါတယ်။ဂွင်းတိုင်းထားတဲ့ပစိုးကလည်းဘယ်နေရာမှာကြကြံခဲမဲမသိတော့ပါဘူး။အိမ်ပေါ်ကိုရောက်တဲ့အခါမှာတော့ကိုမမောင်ဦးရဲ့စိတ်ထဲမှာမလုံခြုံသလိုခံစားနေရပါတယ်။အိမ်ကိုရောက်တာနဲ့အဝတ်အစားအမြန်လဲပြီးအိမ်တကားတွေကိုကြက်ချပြီးတော့အိမ်ရှိကမ်းမှာထိုင်နေလိုက်တယ်။မိုးဆိုလို့ချမ်းဆိုင်စိတ်ဖြစ်နေတဲ့အတွက်ကြောင့်လားကြောက်ရွံ့နေတဲ့အတွက်ကြောင့်လားဆိုတာကိုမဝေခွဲနိုင်ပေမဲ့လေတကိုယ်လုံးတဆတ်ဆတ်တုံပြီးတော့ကြက်သိမ်းမွေးညင်းတွေကတပြန်ပြန်ထနေပါတယ်။နာရီကိစ္စပြီးကလေးကဘက်ထရီအားမသွင်းခဲ့မိတဲ့အတွက်မှိန်ပြပြဘက်ထရီမီးချောင်းကိုသာအားကိုးနေရပါတယ်။တသက်နဲ့တကောမကြုံစဘူးတဲ့အရာကိုနှစ်ဖူးတွေဒူးတွေကြုံလိုက်ရတဲ့အတွက်အသက်ထွက်လို့မတက်ကြောက်လန့်တုန်လှုပ်ခဲ့ရပါတယ်။တဖြတ်ဖြတ်မြည်စံတဲ့အတူကြမ်းကင်းပေါ်ကရေဆူနေတဲ့ခြေရာတွေကိုမှိန်ပြပြဘက်ထရီမီးရောင်အမှမြင်လိုက်ရပါတယ်။ခြေရာတွေကအိမ်ရှိခန်းကနေအိတ်ခန်းကိုဥတီသွားနေပါတယ်။ချီယာရီကိုကြည့်ပြီးတော့လေအရန်ကိုကြောက်လန့်သွားခဲ့ပါတယ်။မောင်တကားဖွင့်စမ်းပါ။ဟာအမလေးဗျာ။တကားခောက်ပြီးနာမည်ခေါ်လိုက်တဲ့အတန်းကြောင့်ကိုမမောင်လက်ပြလွှင့်မတက်ကြောက်လန့်သွားခဲ့ပါတယ်။မောင်ငါအောင်ဆိုးပါဟ။ကိုအောင်ဆိုးရဲ့အတန်းမှန်တိလိုက်တဲ့အခါမှာကိုမမောင်အတက်သွားပြီးတော့အိမ်ရှိတကားကိုအမြန်ပြေးဖွင့်လိုက်ပါရယ်။ဟာမင်းလာတာနဲ့အတော်ပဲအောင်ဆိုးဟာ။ငါမကြောက်လုံးလို့တည်တော့မေးဘာဖြစ်လို့လဲမောင်ကိုမမောင်ဦးကကိုအောင်စိုးကိုကြုံတွေ့ခဲ့သမျှအားလုံးကိုပြောပြပြီးခြေရာတွေကိုပြဖို့အတွက်ကြီးလိုက်တဲ့အခါမှာတော့ခြေရာတွေကကြောက်ချင်းမလားပျောက်သွားတာကိုတန်တော်မြင်တွေ့လိုက်ရပါတယ်မောင်ငါနဲ့လိုက်ခဲ့ဟေးဒီချိန်ကြီးဘယ်ကိုလိုက်ရမှာလဲအရေးကြီးလို့မင်းကိုခေါ်တာရှင်ဘွက်တွေပေးချန်နေပြီးတော့မိုးရေတွေဆူရွှဲနေတဲ့ကိုအောင်စိုးကိုကြည့်ရတာကအရေးတကြီးကိစ္စရှိနေတဲ့ပုံပေါ်နေပါတယ်။ပတ်တီးစီးထားတဲ့ကိုအောင်စိုးရဲ့မျက်လုံးတွေကလှုပ်လှုပ်ရွရွအရာတွေကိုမြင်လိုက်ရတဲ့အတွက်အသေးချာကြည့်လိုက်တဲ့အခါမှာလောက်ကောင်နေဖြစ်နေတာကိုအသေးရစပွဲမြင်တွေ့လိုက်ရပါတယ်။ဟာ!အောင်စိုးမင်းမျက်လုံးကလောက်တွေထွက်နေတယ်။ငါသိတယ်။မင်းအခုလိုက်ခဲ့။အချိန်မတော်ချင်းငါဘယ်ကိုလိုက်ရမှာလဲ။မင်းရဲ့လက်တဲကိုသွားမလို့တေမာဝင်းကိုသွားကြည့်မလို့ဟာနော်ဆရာမဟုတ်ဘူးအောင်စိုးလိုက်မလားမလိုက်ဘူးလားကိုအောင်စိုးရဲ့လေတံကတင်းပါပြီးမျက်နာကခတ်ထန်နေတဲ့အတွက်အကြောင်းကိစ္စတစ်ခုခုရှိလို့ခေါ်နေတာဖြစ်တဲ့အတွက်ကိုကိုမမဦးသဘောပေါက်လိုက်ပါရယ်လူတတ်မှုနဲ့ပတ်သက်နေတဲ့အတွက်မလိုက်ပြန်လို့ရှိရင်လည်းမဖြစ်တဲ့အပြင်အိမ်မှာတယောက်တည်းမနေရတဲ့အတွက်ကြောင့်ကိုအောင်စိုးနဲ့လိုက်သွားဖို့အတွက်ဆုံးဖြတ်လိုက်ပါရယ်မိုးကသဲထန်ပြီးတော့မှောင်မိုက်နေတဲ့ညံ့ကာလအချိန်မှာရှေ့ရသွားနေတဲ့ကိုအောင်စိုးရဲ့ခြေလန်းတွေကတွက်လက်နေတဲ့အတွက်ကြောင့်မလို့ကိုမမောင်ဦးအံ့ဩနေပါတယ်။သွာလာနေကြဖြစ်တဲ့တိုင်မှောင်မိုက်ပြီးမိုးသဲထန်နေတဲ့ညအချိန်မျိုးမှာလှင်လင်းမြန်မြန်သွာလာဖို့အတွက်ကလွယ်ကူမှာမဟုတ်ပါဘူး။ဖြည်းဖြည်းသွားပါဟာအောင်စိုးရ။မင်းနောက်ကိုအမိလိုက်ရတာချော်လဲတော့မင်း။အောင်စိုးကစကားမပြန်မေးလေဆောင်တဲရှိရာကိုသာမြန်မြန်တွက်သွားနေပါတယ်။ကိုအောင်စိုးနောက်ကိုအမိလိုက်ရတဲ့အတွက်မကြာခဏဆိုသလိုချော်လဲမတက်ဖြစ်နေပါတယ်မကြာမီလဲဆောင်တဲအနီကိုရောက်လာခင်လဲဆောင်တဲကဆရာဦးတင်မာဝင်းတို့မောင်နှမရဲ့လဲတွေကိုစောင့်ဖို့အတွက်လဲဆောင်တဲသာဖြစ်ပါတယ်လဲဆောင်တဲလို့ဆိုပေမဲ့လဲတွေကိုစောင့်ဖို့အတွက်မလိုအပ်တဲ့အတွက်လဲဆောင်ဆိုပြီးမထားဘဲနဲ့ထွန်ရက်ပြိုးနှုတ်ကောက်ဆိုင်တဲ့အခါမှသာအနားယူဖို့စောက်လုထားတဲ့တဲဖြစ်ပါတယ်လဲဆောင်တဲကညောင်မုတ်စိတ်နှစ်ပင်နဲ့ဂိုက်တရာကျော်လောက်ဝေးပြီးတော့ရွာထိတ်နဲ့ဂိုက်လေးရာကျော်လောက်ဝေးပါတယ်လေဆောင်တဲ့အနီးကိုရောက်တဲ့အခါမှာတော့ကိုမမောင်ဦးထိတ်လန့်လာပါရယ် ဆရာဦးတင်မဝင်းကိုမြုံနှံထားတဲ့နေရာကလေးဆောင်တင်းနဲ့ပေ30လောက်သာကွာဝေးပါတယ်။ဟာတဲဘော်မတက်ဖင်းနဲ့ဘာရက်လုံးနေရလဲအောင်ဆိုတဲဘော်ကိုမတက်ဖင်းနဲ့ဆရာဦးတင်မဝင်းကိုမြုံနှံထားတဲ့နေရာကိုရက်ကြည့်နေတဲ့ကိုအောင်ဆိုးကိုတော့ကိုမမောင်ဦးကအသိပေးလိုက်ပေမဲ့လေတဲရှိမှမလုံမရှက်ရက်နေပါတယ်။လေဝေးလိုက်တဲ့အခါတိုင်းမှာလေအပုတ်နဲ့ကနှာခေါင်းထဲကိုတိုးဝင်လာတဲ့အတွက်ကိုမမောင်ဦးစက်သိန်းတစ်ဖက်ပြန်ထသွားပါတယ်။ဟေ့ကောမိုးရေရွှဲနေပြီ။တညာလုံးမိုးဆူထားတာဖျားပြီးသေတော့မယ်ကွာ
။ပြေးရပါပါ။မင်းတို့တရားစလုံးပြေးရမှာပါမမောင်ဦး
။ဟေ့ကောမင်းဘာရီပြောနေရလဲ။ကိုမမောင်ဦးကကိုအောင်ဆိုးပြောလိုက်တဲ့စကားကြောင့်အထိတ်တလန့်ဖြစ်သွားတဲ့အချိန်မှာတော့ကိုအောင်ဆိုးကရုတ်တရက်လှည့်ကြည့်ပြီးမျက်လုံးထဲကပတ်တီးတွေကိုခွာချလိုက်ပါတော့
။မမောင်ဦးအောင်ဆိုးနဲ့ပါမီနောက်တက်တယ်ကွာ
။အော်အောင်ဆိုးမင်းဘာရီပြောနေရလဲ
ငါအောင်ဆိုးမဟုတ်ဘူးမမောင်တင်မဝင်းကွာ
ဟာနော်ဆရာမဟုတ်ဘူးဟဲ့ကောင်မင်းဘာလို့ဖို့ငါ့ကိုခေါ်လာရတာလဲ
မင်းကိုပြတရားရှိလို့ခေါ်လာတာပေါ့ကွာငါ့ကိုရဲရဲဆက်ဆက်တက်ခဲ့တဲ့မင်းတို့နှစ်ကောင်စလုံးကိုတင်မေးခေါ်တော့မင်းဘာညှိုးနဲ့ငါ့ကိုတက်ရတာလဲမမောင
်ကိုအောင်ဆိုးပြောဆိုနေတဲ့အတန်ကဆရာဦးတင်မဝင်းရဲ့ရင်ကောင်းတဲ့အတိုင်းပြောင်းလဲလာတဲ့အတွက်ကိုမမအူထိတ်လန့်လာပါရဲ့ဟာငါပြန်တော့မယ်အောင်ဆို
မင်းရောအောင်ဆိုရောပြန်လို့မရတော့ဘူးမမအူ
ဟဲ့ကောင်ဘာရီပြောနေရလဲ
တဲပေါ်တက
်မတက်ဘူးဟဲ့ကောင်ငါပြန်တော့မယ
်မတက်ရင်ဆွဲခေါ်ရတာပေါ့ကွာ
လက်မောင်းရင်းကိုစုပ်ကင်လိုက်တဲ့ကိုအောင်ဆိုရဲ့လက်ကအလွန်တံမာလွန်းတဲ့အတွက်ကိုမမအူရုန်းကန်ပြီးမဲ့လေလွတ်ထွက်သွားခြင်းမရှိပါဘူးမတက်တာတဲ့အဆုံးမှာတော့လဲဘော်ကိုတက်သွားတဲ့ကိုအောင်ဆိုးရဲ့နောက်ကိုကြောက်ကြောက်လန့်လန့်နဲ့လိုက်သွားရပါတယ်။တဲဘော်ကိုရောက်တဲ့အခါမှာအပုံနဲ့ကမခံမရက်နိုင်အောင်နန်းလွန်းလာတဲ့အတွက်အင်းကြီးကိုလှမ်းပြီးနှာခေါင်းကိုပိတ်ထားလိုက်ပါတယ်။မိကြီးချစ်တန်ကိုကြားလိုက်ရပြီးတဲ့နောက်မှာတော့မီးယုတ်ဆောင်ကနေအလေးရောင်ပေါ်ထွက်လာပါတယ်။မီးယုတ်ဆောင်ကမီးယောင်ကတဲအတွင်းကိုဖြန့်ချက်လိုက်တဲ့အချိန်မှာတော့ကြံခင်းပေါ်မှာခြေကားရလက်ကားရနဲ့ပုတ်ပွနေတဲ့အလောင်းကြီးကိုမြင်တွေ့လိုက်ရပါတယ်။အာအမလေးပြကြောက်လန့်တကြားနဲ့တဲဘော်ကပြေးစင့်မဲ့ဟန်ပြင်လိုက်တဲ့အချိန်မှာတော့ကိုအောင်ဆိုးကလက်ကိုဖမ်းဆွဲလိုက်တဲ့အတွက်တဲဘော်မှာပဲလဲကျသွားခဲ့ပါတယ်လဲကျနေရကနေအမြန်ထမယ်လို့ပြင်လိုက်တဲ့အချိန်မှာကိုအောင်ဆိုးကခါနောက်ကနေအရာတစ်ခုကိုဆွဲထုတ်လိုက်ပြီးတော့ကြံခင်းဘော်ကိုပြစ်ချလိုက်တဲ့အတွက်အသေးချာကြည့်လိုက်တဲ့အခါမှာတမြောင်တလက်ဖြစ်နေတဲ့အတွက်ကြောင့်ကိုမမောင်ကိုအတက်သွားပါရယ်အောင်ဆိုးငါ့ကိုတတ်ခဲ့တဲ့တာမင်းသူ့ကိုတတ်ပြီတော့မမအူသူ့ကိုမင်းမတတ်ရင်မင်းကိုသူတတ်လိမ့်မယ်ကိုမမအူအတွက်စဉ်းစားဖို့အတွက်အချိန်မရှိတော့ပါအခုနေရာကနေလွတ်မြောက်ဖို့အတွက်ကလည်းတခုတည်းသာရှိတော့တဲ့အတွက်ကျန်းပေါ်ကဓမြောင်ကိုအမြန်ကောက်ယူလိုက်ပြီးကိုအောင်ဆိုးရဲ့ဝမ်းပိုက်နဲ့ရင်အောင်အနှံ့ကိုထိုးသွင်းလိုက်ပါတော့အာဟာမမအူမင်းငါ့ကိုဓာတ်နဲ့ထိုးတယ်ကိုအောင်ဆိုးစီကနေအော်ဟေ့ညညူတန်ကိုကြားလိုက်ရတဲ့အတွက်ကိုမမအောင်ရုတ်တရက်တွေ့ဝေသွားပါတယ်မမအောင်အောင်ဆိုးဓာတ်တံရတွေကိုလက်နဲ့အုပ်ပြီးတော့ရိုင်လေးလူမတက်ဖြစ်နေတဲ့ကိုအောင်ဆိုးကိုပြေးပွေလိုက်တဲ့အချိန်မှာတော့ကိုအောင်ဆိုးကကိုမမအောင်လက်ထဲကတမြောင်ကိုလူယူလိုက်ပြီးကိုမမအောင်ရဲ့ရင်ညွန့်နေကိုအာကုန်ထိုးသွင်းလိုက်ပါတယ်မထင်မှတ်ပဲဓာတ်နဲ့ရုတ်တရက်ထိုးခံလိုက်ရတဲ့အတွက်ကိုအောင်ဆိုးကိုစောင့်တွန်းလိုက်ပါတယ်သွေးထွက်နေတဲ့ရင်ညွန့်ကဓာတ်တံရကိုလက်နဲ့ဖိရင်နဲ့နာကျင်လွန်းလာတဲ့အတွက်ကြောင့်မလို့ကျန်းပေါ်မှာထန်ချလိုက်ပြီးညှင်းညူနေပါရဲ့မမဦးအောင်ဆိုးမိုးစံကြားကနေပီပီတတ်တာကြားလိုက်ရတဲ့အတန်ကဆရာဦးတင်မဝင်းရဲ့အတန်မဟုတ်ပဲတိတ်မင်းခေါ်တန်တာဖြစ်နိုင်ကြောင်းကိုကိုမမဦးတွေးလိုက်မိပါတယ်ရင်ဘတ်ထဲကနေစူးအောင်ပြီးတော့အသက်ရှူလိုက်တဲ့အခါတိုင်းသွေးညှိနှံကိုခံစားနေရတဲ့အတွက်တိမ်မဲ့အချိန်ကိုစောင့်စားနေရတဲ့သူတယောက်လိုမျိုးဖြစ်နေပါတော့တယ်။တေးရတော့မှာကိုတွင်းမိလိုက်တိုင်းကြောက်လန့်တုန်လှုပ်နေပါတယ်။ဆရာဦးတင်မဝင်းရဲ့ပုတ်ပွနေတဲ့အလောင်းဒီမှာတော့ကိုအောင်ဆိုးတယောက်မလုံမရှက်ငြိမ်သက်နေပါတယ်။ကိုမမောင်ဦးရဲ့နားထဲမှာကမိုးဆက်မိုးပေါက်တန်နေနဲ့မိုးချင်းတန်တို့ကနီးလာလိုက်ဝေးသွားလိုက်ဖြစ်နေကြပါတယ်။မနဲ့အာယုံတက်ချိန်ထိအသက်ရှင်တန်ခွင့်ရနိုင်ဖို့ကိုမျှော်လင့်ရင်းနဲ့မျက်လုံးကိုမှိတ်ထားလိုက်ပါတယ်။လာပါအမကြီးထိုင်ပါခင်ဗျဟုတ်ကဲ့စကံမူစိတ်တော့တကယ်မကောင်းဘူးဗျာ ယုံလည်းမယုံနိုင်အောင်ပါပဲကျုပ်တို့ရထားတဲ့တက်တဲ့ပစ္စည်းတွေကိုအတိပြုတ်ပေးပါဦးဟုတ်ကဲ့ရှင်ရပါတယ်စခန်းမှုဇေယျကအန်ဇဲရီကထုတ်ယူလိုက်တဲ့ပလတ်စတစ်အိတ်ကိုဖြန့်ပြီးစပွဲပေါ်ကိုမှောက်ချလိုက်ပါရယ်ပလတ်စတစ်အိတ်ထဲကနေထွက်ကြလာတဲ့ပစ္စည်းတွေကိုမြင်လိုက်ရတဲ့အချိန်မှာတော့ဆရာဦးတင်မဝင်းရဲ့ဇနီးဒေါ်မူမူစိန်တယောက်တန်းအတော်ဖြစ်သွားပါရယ်ဒီမျက်မှန်ကကျမယောက်ျားရဲ့စာကြည့်မျက်မှန်ဘောပန်လေကျမယောက်ျားရဲ့ဘောပန်ခောက်ထီးကကျမရဲ့ခောက်ထီးပါအဲ့ဒီနေ့ကမိုးရွာနေလို့ယောက်ျားဆောင်ထီးယူသွားဖို့ပြောတာကိုခရီးသွားရင်အဆင်မပြေလို့ကျမရဲ့ခောက်ထီးကိုယူသွားခဲ့တာပါဟော်ရီမိချစ်ကရောဟေးကျမယောက်ျားကစိတ်လေးမတော့တတ်ဘူးဒါဆိုစာကြည့်မျက်မှန်နဲ့ဘောပန်ကဆရာဦးတင်မဝင်းရဲ့ပစ္စည်းခောက်ထီးကအမကြီးရဲ့ခောက်ထီးဆိုတာသိကြရတယ်ဗော့သိကြပါရဲ့အဲ့ဓာတွေကိုကျမပြောတဲ့နေရာကရတာလားစကမ်းမူကြီးဟုတ်ပါရဲ့အမကြီးအမကြီးပြောတဲ့ညောင်ပင်အောက်ကိုကျွန်တော်တို့သွားရှာခဲ့လို့တွေ့ခဲ့တာပါဆရာဦးတင်မဝင်းရဲ့အလောင်းကိုစေးုံပို့လိုက်ကြပါပြီခဏနေအလောင်းကိုအတီးပြုတ်ပေးဖို့ကျွန်တော်တို့နဲ့လိုက်ခဲ့ပေးပါဟုတ်လိုက်ခဲ့ပါမယ်အကိုရဲ့အဖြစ်ဆိုးလိုက်တာအမကြီးဖုန်းဆက်တော့ကျွန်တော်တိတ်မယုံချင်ဘူးအိမ်မက်ပေတိုင်းဥပဒေမဲ့ဖမ်းဆီးလို့မရဘူးခမညဒါပေမဲ့ကိုမမအူကိုတန်တရားရှိနေလို့ကျွန်တော်တို့စောင့်ကြည့်နေခဲ့ပါတယ်အမကြီးဖုန်းချသွားတာနဲ့ကျွန်တော်စိတ်ထဲမှာခြေရုံချရုံဖြစ်နေခဲ့ဒါပေမဲ့မနက်9နာရီကျော်လောက်မှာဆေးရုံကဖုန်းဆက်တော့မှကိုမမအူဆေးရုံရောက်နေတယ်ဆိုတာသိလိုက်ရတယ်ကျွန်တော်တို့လည်းချက်ချင်းအဖွဲခွဲပြီးတော့တဖွဲကကိုမမအူစီကိုပြေးကျွန်တော်နဲ့နောက်တစ်ဖွဲကအမကြီးပြောတဲ့လဲဆောင်တဲစီကိုတွားကြည့်တော့မှလဲပေါ်မှာဆရာဦးတင်မဝင်းရဲ့အလောင်းနဲ့အောင်ဆိုးရဲ့အလောင်းကိုတွေးခဲ့ကြရတယ်အမကြီးပြောတဲ့အတိုင်းလုံးဝမလွဲပါဘူးကျွန်တော်တော်တော်အံ့ဩမိတယ်ဗျာ
ကျမယောက်ျားအိမ်မက်ပေးတော့ကျမလည်းမယုံခဲ့ဘူးကျမလေးဘာလို့အမှန်မသိလို့စခန်းမှုယူဖုန်းဆက်ပြီးအကူအညီတောင်းကြည့်တာပါရှင
်ဟုတ်ပါတယ်ဗျာအိမ်မက်ထဲကနေအတိပေးတယ်ဆိုတာကြားပဲကြားခဲ့ဘူးလားလက်တွေ့ကြုံမှယုံတော့တယ်ဆရာဦးတင်မဝင်းကအောင်ဆိုးရဲ့ခန္ဓာကိုယ်ရဲကိုဝင်ပြီးသူ့အလောင်းကိုပါပြန်ဖော်သွားတယ်ဆိုတာဘသူယုံနိုင်မှာလဲဗျာ
ဟုတ်ပါတယ်ရွာထိတ်ကညောင်ပင်ကြီးအောက်မှာသူ့အသက်ခံရတယ်သူ့မျက်မှန်အဲ့ဒီညောင်ပင်အောက်မှာရှိတယ်လို့ပြောတယ်သူ့ကိုတတ်တာကိုအောင်ဆိုးကိုမမောင်ဦးကတက်ခိုင်းလို့တတ်တာလို့ပြောတယ်သူ့အလောင်းကိုလဲဆောင်တင်းထဲမှာမြုပ်ထားတယ်တဲ့အခုညာသူ့ကိုယ်တိုင်ဖော်ပြီးသူ့ကိုတက်ခဲ့တဲ့သူတွေကိုတန်ခတ်မယ်လို့ပြောတယ်ကျမလည်းယုံတဝက်မယုံတဝက်နဲ့စခန်းမှုကြီးကိုမနဲ့အစိုးကြီးဖုံးလန့်ဆက်ရတာပါမဟုတ်ရင်တော့တသက်ဒုက္ခပေးသလိုဖြစ်သွားမှာစိုးရိမ်မိသေးတယ
်မညာစတန်းပြောရရင်အမကြီးဖုံးဆက်တဲ့အချိန်တုန်းကကျွန်တော်တကယ်မယုံတာပါဒါမျိုးလေတွေ့ကြုံမရှိခဲ့ဘူးဝိညာဉ်ကိုအကူကြီးတောင်းပြီးတော့အမှုဖော်ထုတ်တယ်ဆိုတာကြားဘူးပေမဲ့ကိုယ်တိုင်မကြုံဘူးသေးတော့တကယ်ကိုအယုံကြည်မရှိခဲ့တာပါကျွန်တော်စိတ်ထဲမှာဒုလောဒုလောဖြစ်နေခဲ့ကျွန်တော်တွတ်ဆထားခဲ့တဲ့လူသက်တရားခံတွေနဲ့လေထတ်တူကြနေတယ်ဒါပေမဲ့မယုံလို့သွားမစစ်ဘူးလို့ဆုံးဖြတ်ထားတယ်။ဆေးရုံကဖုန်းဆက်တော့မှကို့နှစ်ဖူးကိုရိုက်မိတော့တယ်ဗျာ။ဆရာဦးတင်မဝင်းအတွက်တော့စိတ်မကောင်းပါဘူးအမကြီး
။အကိုရဲ့
မငိုပါနဲ့အမကြီး။ကန်စီမန်ရပါဗျာ
။ဟုတ်ပါတယ်။ဒါပေမဲ့ကျမယောက်ျားကိုဆုံးရှုံးလိုက်ရတဲ့အတွက်ဝမ်းနေလို့ပါ
။တရားခဏတွေကိုသူ့ကိုယ်တိုင်တန်ခတ်ပေးပြီပဲဗျာ။ကျွန်တော်တို့ကံကောင်းတာတခုကကိုမမအူစီယာစစ်ချက်ယူနိုင်ခဲ့တယ်။တေလူမျောပါဖြစ်နေပေမဲ့ရွာကလူတွေတွေ့ရင်အကူညီတောင်းပြီးစေယုံပို့ခိုင်းမယ်။ရဲစခန်းမှာဝန်ခံမယ်ဆိုပြီးညောင်းတပင်အထိအာတင်ပြီးထွက်လာခဲ့တယ်လို့ပြောသွားတယ်။ကံကောင်းတာကမနက်6နာရီလောက်မှာရွာထဲကလူချို့နဲ့တွေ့ပြီးစေယုံရောက်သွားခဲ့တာ။ဒါပေမဲ့သူ့ကံကကြာကြာမကောင်းခဲ့ဘူး။နေ့လယ်3နာရီလောက်မှာဆုံးသွားတယ်
။ကျမကိုစေယုံလိုက်ပို့ပေးပါ။ကျမယောက်ျားကိုတွေ့ပြရစေ။
ဟုတ်ကဲ့အမကြီးလိုက်ဖို့ပေးပါမယ်ဆရာဦးတင်မဝင်းကိုမြင်ရင်တော့စိတ်ခိုင်ခိုင်ထားပါလို့ကြိုတင်မှာပြရစီ
သူအခုရှိနေမဲ့ပုံကိုအိမ်မက်ထဲမှာမြင်တွေ့ခဲ့ပြီပါဘီသူ့အလောင်းပင်မှာရှိနေတယ်သူဘာလို့မေကအစကျမကိုအကုန်ပြောသွားခဲ့ပါတယ
်ဗျာဆရာဦးတင်မဝင်းရဲ့စနီးဒေါ်မူမူစင်ရဲ့မျက်နှာကိုအသေးချာကြည့်ရင်းနဲ့စကမ်းမှုစရာအလွန်မင်းအံ့အားတင့်နေပါတော့တယ်ဒေါ်မူမူစင်ကဆရာဦးတင်မဝင်းတို့မောင်နှမရရှိကြမဲ့အမွေတွေအားလုံးကိုရောင်းချပြီးတော့ညောင်နှပင်ရွာလမ်းမကြီးကိုဂဝံမြေသားခင်းပေးခဲ့ပါတယ်။စာတင်ကျောင်းကိုလည်းပြုပြင်တိုးချဲ့ပေးခဲ့တဲ့အပြင်အောင်မင်္ဂလာကျောင်းတိုင်မှာစာတင်တိုက်တိုက်ဆောက်လုပ်ပြီးတော့ဆရာဦးတင်မဝင်းနဲ့
ညီမဒေါ်တင်တင်ရီလို့ကပီးထိုးလှူဒန်းခဲ့ပါရယ
်ကဲမိတ်ဆွေတို့အခုဆိုရင်တော့စာရေးဆရာလွန်ဦးဟန်ရေးသားထားတဲ့တေမင်းခေါ်တန်းဆိုတဲ့ဝတ္ထုကိုကျွန်တော်ဖတ်ပြလို့ပြီးဆုံးခဲ့ပြီပဲဖြစ်ပါတယ်အဲ့တော့အချိန်ကလည်းအတော်လေးနေပြီဆိုတော့ဒီညတော့ကျွန်တော်ဒီလောက်နေပဲရန်သားချင်ပါတယ်နောက်တနေ့မှလည်းမိတ်ဆွေတို့ကိုစာအုပ်တစ်ကလေးတော့ယူလာပြီးတော့ဖတ်ပြပေးဦးမှာပါအားလုံးကိုပို့ဆက်ပေးပါခင်ဗျာ
ဒီလိုမင်းထမကတ်အကမ္ခါခေါတန်းစင်းမင်းထမစင်ကမွန်စင်ဟိုက်စင်ဆိုင်မွန်စစ်စကမ္ခါ